မြန်မာနိုင်ငံပြည်နယ်အချို့မှာပြန့်နှံ့ရပ်တည်နေကြတဲ့ပို့အုပ်လူမျိုးတွေအတွက်ပို့အုပ်ကိုယ်ပိုင်ခွင့်ရပြည်နယ်တစ်ခုပေါ်လာစေဖို့ပို့အုပ်လူတို့ကလိုလားနေပါတယ်။ပြည်ထောင်စုကနေခွဲထွက်တာမျိုးမဟုတ်ပဲပို့အုပ်လူတို့ရဲ့ကိုယ်ပိုင်ညင်ကျင်းမှုကိုယ်ပိုင်စာပေစတာတွေအတွက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့လိုလားနေတာဖြစ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေကတဆင့်ဒီလိုလားချက်တွေကိုအကောင့်ထည့်ဖော်သွားမယ်လို့ပို့အုပ်ခေါင်းဆောင်တွေကပြောပါတယ်။အသေးစိတ်ကိုတော့မတ်ဆွမွန်ကတင်ပြပါမယ်။
ဟုတ်ပါတယ်အပြစ်ရထားတဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥဆောင်မှုနဲ့ပြည်နယ်နဲ့တိုင်းဒေသကြီးမှာပအိုးတမျိုးသားလုံးဆိုင်ရာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုရှမ်းပြည်နယ်ကနေစလို့ကရင်ပြည်နယ်မွန်ပြည်နယ်တွေအထိပါဇက်တိုက်ကျင်းပလာနေတာဖြစ်ပါတယ်ပအိုးလက်နက်ကိုင်အဖွဲ့ပအိုးနိုင်ငံရေးပါတီတွေနဲ့ပြည်နယ်အသီးသီးမှာရှိတဲ့ပအိုးလူထုတွေ့ဆုံကြတဲ့အခါမှာတော့ပအိုးတိုင်းရင်းသားတွေအတွက်ကိုပိုင်ပြည်နယ်ပေါ်ထွန်းရေးအဓိကတောင်းဆိုခဲ့ကြတယ်လို့ပအိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်မိမိတို့ရဲ့ကိုပိုင်ဆင်ရှားချက်တိုင်းနေခြင်းနဲ့ဆန္ဒပေါ့ဒီအတို့ဒီတို့ကကျွန်တော်တို့ပို့လူမျိုးကပြည်တော်စုတော်ဝန်လုံးမှာအနှံ့ပြနေခံပြီးတော့ပြည်တော်စုလူမျိုးရဲ့နံပါတ်6အဆင့်မှာရှိတဲ့လူမျိုးတစ်မျိုးဖြစ်တယ်ပြီးရင်ကျွန်တော်တို့ရဲ့သမိုင်းအစဉ်လာပေါ့လေရာဇဝင်အစဉ်လာဒီလိုဆင်ရှားရှိခဲ့တယ်ပြောရတော့ဗိုလ်ချုပ်ဆန်းတိုင်းပြည်ပြည်သူတို့တော်တင်ခဲ့တဲ့အခြေခံမှု9ချက်လက်ကိုက်ရည်ရဲ့အတွက်ကျွန်တော်ပို့မျိုးသားများအနေနဲ့ဒီနေ့ချိန်ခါမှာတော့ဒါပို့မျိုးသားပြည်နယ်တရပေါ်ထွန်းရေးဆိုတာကိုတော့ဒါပြင်းပြပြလိုလားကြတာဖြစ်ပါတယ်ကျွန်တော်တို့ပို့မျိုးသားများရဲ့နိုင်ငံရေးဆိုင်ရာအန်တီမတ်ကြီးမှတရားအနေနဲ့ထားရှိတာဖြစ်ပါတယ်သို့တော်လည်းပဲဒီလိုပို့မြသားပြည်နယ်တရားပေါ်ထုံးကြီးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကအကြမ်းဖက်နီးလန်းတွေကိုကျွန်တော်အသုံးမပြုဘူးဥပဒေနဲ့အညီကျွန်တော်တို့နိုင်ငံရေးနီးလန်းများနဲ့ညီတာကိုကျွန်တော်တို့ကဆောင်ရွက်သွားမယ်အထူးအဖြစ်တော့ကျွန်တော်တို့ဒီချမ်းပြည်တွင်းမှာရှိတဲ့ခြားသောညီနောင်တိုင်းရင်းသားတွေနဲ့အကြမ်းမှာလည်းကျွန်တော်တို့ကစည်းစွတ်ညှိနှိုင်းနဲ့ကြီးကြီးလည်လည်ညှိနှိုင်းချုံ့နှုံမှုအခြေခံတဲ့ဘက်ကကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
ပအိုးတိုင်းရင်းသားတွေဘက်ကကိုပိုင်ပြည်နယ်ရရှိရေးဆန္ဒပြုတောင်းဆိုခဲ့တဲ့အပေါ်ပအိုးခေါင်းဆောင်တွေအနေနဲ့အကောင့်ထယ်ဖော်နိုင်ရေးပြည်ထောင်စုအစိုးရနဲ့နိုင်ငံရေးအရာဆွေးနွေးအဖြေရှာမှုတွေဆက်လုပ်သွားမယ်လို့လည်းပအိုးအမျိုးသားအဖွဲ့ချုပ် PNO ရဲ့တွဲဖက်အတွင်းမှုနှစ်ဦးခွန်ထွန်းရွှေကပြောပါတယ
်။ရှင်ပြောတော့တန်ခင်းတမခင်းအလုံးလက်ခံနိုင်တဲ့မူရပဲသွားမှာပါ။ကျွန်တော်တို့ကတော့တိုက်တဲ့နီလန်းတွေဘာတွေတော့ကျွန်တော်တို့မရှိပါဘူးခင်ဗျ
။အခုလိုမျိုးပအိုးတိုင်းရင်းသားတွေဘက်ကပအိုးပြည်နယ်တောင်းဆိုရတာဟာပအိုးတွေရဲ့ကိုပိုင်ယဉ်ကျေးမှုစာပေအမှုပညာနဲ့ရိုးရာဆင်လာတွေထိနှိမ့်မှုအတွက်ဖြစ်ပြီးပြည်တော်စုကနေခွဲထွက်ဖို့တောင်းဆိုတာမဟုတ်တဲ့အကြောင်းကိုလည်းပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
။တို့ဒီကနေ့ငြင်းငြင်းဖြစ်ချိန်မှာအဓိကအောင်မြင်ဖို့အဓိကယုံကြည်မှုတည်ဆောက်ဖို့အတွက်ကတော့ဒီပြည်တော်စုကကွမ်းခွဲချဖို့ဆိုတဲ့အချက်ကလည်းအဓိကကျပါကြောင်ကျွန်တော်တို့ဒီဆွေးနွေးမိနိုင်ပွဲတွေအားလုံးမှာတော့ကျွန်တော်ပြည်တော်စုတော်အားလုံးမှာရှိတဲ့ကျွန်တော်ပို့မျိုးသားတွေဟာပြည်တော်စုကခွဲထွက်ရေးမှုကိုလုံးဝအမပေးဘူးဆိုလို့ဒီပြည်တော်စုကြီးကလည်းမခွဲထွက်ကြဘူးဆိုရယ်ဒီကအချက်ပေါ့လေဒီလိုအချက်မျိုးတွေကိုလည်းပဲပြည်တော်စုသားတွေနဲ့ကျွန်တော်ယူသိမ်းယူထားတဲ့တာဝန်ကိုကျွန်တော်တို့ရဲရဲယူပြီးတော့ကျွန်တော်တို့အမျိုးသားတရားလုံးနဲ့ထားတဲ့ကြံစည်အခွင့်အလမ်းများကိုလည်းကျွန်တော်တို့ရယူချင်တာဖြစ်ပါတယ
်ပြည်နယ်နဲ့တိုင်းအသီးသီးကပအိုးလူထုတွေနဲ့ပအိုးခေါင်းဆောင်တွေတွေ့ဆုံပြီးကြပြီးတဲ့အခါမှာတော့လာမယ့်ဖေဖော်ဝါရီလလလယ်မှာရှမ်းပြည်နယ်တောင်ပိုင်းဘက်မှာပအိုးတိုင်းရင်းသားအားလုံးစုဝေးပြီးတော့အစည်းအဝေးတရက်ကျင်းပဖို့ရှိပါတယ်။အဲ့ဒီအစည်းအဝေးမှာတော့ပအိုးလူထုတွေ့ဆုံမှုကနေတောင်းဆိုလာတဲ့ဆန္ဒတွေအကြံပြုချက်တွေနဲ့ပတ်သက်လို့ပြန်ပြီးအသေးစိတ်ဆွေးနွေးကြမှာဖြစ်တယ်လို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ကပြောပါတယ်ရှင်။